အကျံဖက်ပရိပခတွေပေါ်ပေါက်နေတဲ့မြန်မာနဲ့ကမ္ဘာတစ်လွှားငြိမ်းချမ်းရေးအတွက်တနင်္ဂနွေနေ့ကကြာရောက်တဲ့တရုတ်နှစ်သစ်ကူးအထိတ်အမှတ်ဟောပြရာမှာပုံရံမင်းကြီးကတိုက်တွန်းလိုက်ပါတယ်။စကိုင်းတိုင်းရေဦးမြို့နယ်ချမ်းသာကြီးရွာကနှစ်ပေါင်းရာကျော်တက်တန်းရှိခရစ်ယာန်ဘုရားကျောင်းမိရှုဖျက်ဆီးခံရတဲ့သတင်းထွက်ပေါ်ခဲ့ပြီးနောက်ပုံရံမင်းကြီးကမိတ်ကြားလိုက်တာဖြစ်ပါတယ
်။ con dolor, mio pensiero va in particolare al Myanmar.Dove state incendiate
မြန်မာနိုင်ငံမှာအရေးပါဆုံးတဲ့ရှေးအကျဆုံးဝိပျူရာနေရာတွေထဲမှာအပါအဝင်ဖြစ်တဲ့ချမ်းသာရွာကဘုရားကျောင်းမိရှုဖြက်စည်းခံရတာအပါအဝင်မြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်မကောင်းဖြစ်ရကြောင်းဗာတီကန်ကျောင်းတော်စိတ်ပီတာယဉ်ပြင်ကပိဋကတ်ကိုတနင်္ဂနွေနေ့ကပုံရံမင်းကြီးဖရန်စစ်မိတ်ကြားခဲ့တာပါတခြားမျိုးတွေမှာအကာအကွယ်မဲ့တဲ့အရတားတွေပေါ်စိုးစိုးရွာရွာပြုမှုခံခဲ့ရတဲ့အခြေအနေကိုလည်းပုံရံမင်းကြီးကအလေးထားမိန့်ကြားခဲ့တယ်လို့ငြင်းချမ်းရင်းနဲ့ခွင့်လွှတ်ရမယ့်အချိန်ဖြစ်ကြောင်းလည်းတိုက်တွန်းသွားပါတယ်။မြမစစ်တပ်ကချမ်းသာရွာဘုရားကျောင်းကိုမကြာသေးခင်ကဖျက်ဆီးခဲ့တဲ့လုပ်ရက်နဲ့တခြားအချမ်းပတ်မှုတွေပေါ်ပေါက်နေချိန်မှာယဟန်အမတ်ချားလ်စ်မောင်ဘူအပါအဝင်မြန်မာနိုင်ငံကဘာသာရေးခေါင်းဆောင်တွေကလည်းငြင်းချမ်းရေးကိုရှေ့ရှုကြဖို့အနူးအညွန့်ပန်ကြားတဲ့အကြောင်းဗာတီကန်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ